ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကနေရက်ပြောင်းမဲ့သူ2000ကျော်ကိုမြန်မာတောင်ဝင်းရှိသူတွေစစ်စစ်ပြီးစီးထားပြီးပြန်လည်လက်ခံမှုအသင့်ရှိနေသူ3500နီးပါးရှိတဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ဒုက္ခသည်တွေပြန်လည်ခေါ်ယူရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတောင်ဝင်းရှိသူတွေရဲ့ပြီးခဲ့တဲ့လတဲ့ဒါကာမြို့တော်မှာတတိယအကြိမ်ပူးတွဲလုပ်ငန်းအဖွဲ့စီဝေးအတွင်းဘင်္ဂလားဒေ့ရှ်ဘက်ကပေးရထားတဲ့လူပေါင်း22,432 ယောက်နဲ့2,963 ယောက်ကိုမြန်မာလူထုမှလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကစစ်စစ်မှုတွေပြီးဆုံးသွားပြီဖြစ်ကြောင်းလည်းပြောဆိုထားတာပါစစ်စစ်ပြီးစီးထားသူတွေကပြန်လည်နေရာချဖို့စီစဉ်ထားသူလူပေါင်း3,450ပါဝင်တဲ့စည်းကမ်းကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့ထားတဲ့ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်2019ခုနှစ်ထဲရခိုင်ပြည်နယ်ကလူညုံရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရေဝင်ကြဆွေးအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလူညုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေနောက်ပိုင်းအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရေဝင်ကြဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဆွေးအုပ်ကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လွှာတွေတည်ကြစီလက်မှတ်ရေးထိုးထားတာပါဒါမှမဟုတ်ဒုက္ခသည်တွေရဲ့အခြေခံအခွင့်အရေးတွေနဲ့လူညုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ပို့ရေးစီစဉ်နေအခုချိန်ထိအထမမြတ်ပဲဖြစ်နေပါတယ်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုမြန်မာဆွေးရကတရားဝင်လက်ခံမထားရမလဲဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေကိုပြန်လည်လက်ခံသွားဖို့အသင့်ရှိတဲ့အကြောင်းပြောဆိုထားတာပါဒီလိုပဲကိုယ်သဘောဆန္ဒနဲ့နေရပြန်လာသူတွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံခဲ့ရမှာအခုချိန်ထိရာခိုင်နှုန်းလောက်ထိရှိနေပြီဆိုပြီးတော့လေမြန်မာတာဝန်ရှိသူတွေကမကြသေးခင်တုန်းကပဲသတင်းထုတ်ပြန်ထားပါတယ်